Welcome to the Voice of America in Burmese.
တော်ရရှိ မြတ်တာ ချမ်းမြေ့တဲ့ မနေ့ကင်း ဖြစ်ပါလိမ့်မယ်။ View American Taiwan 2024 ခုနှစ် August လ 24 ရက် စနေနေ့ season တွေကို American ပြည်အောင်စု Washington DC မြို့တော်ကနေ စတင် ထုတ်လွှင့်နေပါတယ်။ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေမှာပါ ဓာတ်ရိုက် ထုတ်လွှင့်နေတာပါ။ မနေ့ 6 နိုင်ရနေ 9 နိုင်တိ ဓာတ်ရိုက် တင်ဆက်မဲ့ အခု VOA မနေ့ကင်း ရဲ့ season မှုအဖြစ် ကျွန်တော်ညီညာကြီးက တာဝန်ယူသွားမှာပါဗျာ။
India ဝန်ကြီးချုပ် Modi Ukraine သမ္မတနဲ့ ဆွေးနွေးဖို့ KF မြို့တော်ကို ရောက်ရှိနေပါတယ်။ American Mutant Lunyo Yashi, Tio Nanganyai when you need Swin Nibu Shit, Elu Subade. Brain Yari Epo, Natan Sakon, Pia Mu, Tapime, Ye, Kulanamagaga, Suin Nibare.
Elu Nasoya Drenepi, Lungere Pipa Tokamu Sikon Si, Dinchade Chow, the car, the band type way now song Chini Repi, Democratic Tamara Law, Kamala Harris, Mango, but don't touch it. Darina to Fasin Canary Pitcher, Mutbi Canada, Tuta Solon American Queen, Thickpan and Nibina Canary Ule, Tolemo Pierce Tavare. A good yen zone or degree let take down to the Nego Docum, Mutaka Chinya Pivame.
Kazama Israel and Hamas Joja, Tiberi, Septiment and Pipon is in Mabe, Egypt Nang and Cairo Malone, Gaza Pia, Hinesu Nuborima, Tutemu Shinir Elu, American Tara, MP Piokunya, John Kabiga, Taujan in Mapiobare. အပြည့်ရသဘောတူညီမှုအစိုးပြုချက်အကောင့်ထဲပေါ်ဖို့ဟမတ်စ်အပါဝင်ဘဲအလုံးအတူတကွာလက်တွဲဆောင်ရွက်ဖို့လိုချောင်းတဲ့အခုဆင်နွေးပွဲတွေဟာအပြုသဘောဆောင်တယ်လို့လည်းပြောပါတယ်။တောက်ချာနေမှာဆင်နွေးပွဲတွေဆက်လုပ်နေတာဖြစ်ပြီးအမေရိကန်ဘက်ကCIA ကြီးကဘီလ်ဘန်နဲ့အရှေ့လေဗန်ဆန်အမေရိကန်တန်မှုဘရက်မက်ကတ်တို့ကိုစားပြုဆင်နွေးတာဖြစ်ကြောင်းပြောပါတယ်။တောက်ချာနေအစောပိုင်းမှာကိုင်ရို ဒီဆွေးနွေးမှာမတက်ဘဲနေမဲ့ပုံပြပါတယ်။ဒါကလည်းနှိမ့်နိုင်မှုတွေပြည့်ခဲ့တဲ့သတင်းပတ်တဲ့ရခဲ့တဲ့ပေါင္ဥတရသဘောတူညီချက်လို့ခေါ်တဲ့ဒီသဘောတူညီချက်မှာအစ္စရေးဘက်ကတောင်းဆိုချက်တွေထပ်ဖြစ်ထားတာကြောင့်လို့ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံဖို့အတွက်တောက်ချာနေမှာကီယက်မြို့တော်ကိုသွားပါတယ်။ဝန်ကြီးချုပ်မိုဒီဟာပြည့်ခဲ့တဲ့နာရုံကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဖို့မော်စကိုကိုသွားရောက်တာအတွက်အမျက်ထင်ရတဲ့ယူကရိန်းသမ္မတဇလန်စကီရဲ့ဖိတ်ကြားမှုနဲ့လာရောက်တာပါ။ခေါင်းဆောင်နူးတစ်ဆွန်ဆွေးနွေးမှုလုပ်ခင်ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့မစ္စတာမိုရီကသူ့ရဲ့ယူကရိန်းခီးစဉ်ဟာငြိမ်းချမ်းရေးအတွက်ဖြစ်ကြောင်းပြောသလိုရုရှားနဲ့ယူကရိန်းနှစ်ဖက်နှိမ့်နှံဆွေးနွေးမှုလုပ်ဖို့လည်းတောင်းဆိုပါတယ်။အိန္ဒိယနဲ့ရုရှားကြားကာလဒါရှေဆက်ဆံမှုရှိတယ်လို့တက္ကသိုလ်2000ကစပြီးနှစ်စဉ်ထိပ်သီးဆွေးနွေးပွဲလုပ်ခဲ့ကြတာဖြစ်ပေမဲ့အခုဇူလိုင်လကမှငါးနှစ်အတွင်းသူကိုယ်ရဲမော်စကိုကိုပထမဆုံးသွားတာပါ။အိန္ဒိယနေနဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံငြိမ်းချမ်းရေးအတွက်ဘယ်ကြိုးပမ်းမှုမျိုးမှမဆိုမိတ်ဆွေတူအနေနဲ့ကိုယ်တိုင်ပါဖို့အသင့်ရှိကြောင်းသမ္မတဇယ်လန်စကီကိုပြောပါတယ်။ဒီလိုငြိမ်းချမ်းမှုရဖို့ဆွေးနွေးပြောဆိုမှုတွေနဲ့တန်တမာရေးအရာပဲလှုပ်ဆောင်နိုင်မှာဖြစ်တဲ့အတွက်အချိန်မဖြုံးကြပဲအပြေရှားဖို့တစ်ဖက်အတူတိုင်းဆွေးနွေးတင်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ဟာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ဆွေးနွေးဖို့လာမယ့်သတင်းပတ်ထဲမှာတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းအစီအစဉ်ကိုတည်ထားတဲ့သတင်းရင်းမြစ်တွေကပြောပါတယ်။သူတို့နှစ်ဦးဆွေးနွေးပွဲမှာသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်ပင်တို့ဒီနှစ်နှောင်းပိုင်းတွေ့ဖို့ကိစ္စပါထည့်သွင်းဆွေးနွေးမယ်လို့ညွှန်လင်းရပါတယ်။ဒါဟာသမ္မတအင်ဂျီအမျိုးသားလုံခြုံရေးအကြံပေးတူအနေနဲ့တွားရောက်တဲ့မစ္စတာဆလီဗန်ရဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။အခုလိုတွားတွေ့မဲ့အစီအစဉ်ဟာကံတရုတ်ဆက်ဆံရေးပုံမှန်ရှိစေဖို့ရည်ရွယ်တဲ့အဆင့်မြင့်အရာရှိအဆင့်တန်တမာဆက်ဆံမှုလုပ်တဲ့နောက်ဆုံးလိုရတစ်ခုလည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာတရုတ်ဘက်ကနျူကလ িয়ার အန္တရာယ်ကင်းရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုတွေဆိုင်းငံ့ထားတဲ့နောက်လုပ်မဲ့ဆွေးနွေးပွဲဖြစ်ပြီးကျေပြန့်တဲ့အကြောင်းအရာစုံနဲ့မဟာဗျူဟာဆိုင်ရာဆွေးနွေးမှုဖြစ်ကြောင်းလည်းပြောပါတယ်။အရင်ဆီယာရေးတရုတ်အရေးသုံးသပ်သူဒန်နစ်ဘော်ဒါကတော့နှစ်ဖက်ကြားကွဲလွန်းမှုတွေအတွက်အလုပ်ဖွဲ့ဆွေးနွေးမှုမျိုးလိုအပ်နေတယ်လို့ VOA ကပြောပါတယ်။
ယူရီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဖို့ Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
EU American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မှာ2018ရိုဟင်ဂျာလူနည်းစုတွေပေါ်မှာရက်ဆက်မှုကျူးလွန်တာလို့ဖြစ်စဉ်မျိုးတကြော့ပြန်ပြီးဖြစ်ပွားမှာကိုဆိုရင်ကြောင်းကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးဗော်ဂါတပ်ကတောက်ကြတယ်မှာပြောပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတန်တဲ့အခြေအနေတွေတိုက်ဆိုးဝနေတာဖြစ်ပြီးအထူးသဖြင့်ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြရတဲ့ဒေသခံရာပေါင်းများစွာအသက်ခံရတဲ့ဆိုတဲ့သတင်းတွေကြောင့်ဆိုရင်လည်းလို့ပြောပါတယ်။စစ်တပ်အာဏာသိမ်းချိန်ကစပြီးအပြည့်ရထားတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာကစပြီးစစ်တပ်နဲ့အရက်ခတပ်တော် AA တို့ကြားတိုက်ပွဲတွေပြန်ဆခဲ့တာပါ။ရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာ6သိန်းလောက်နေတာဖြစ်ပြီးအခုတိုက်ခိုက်မှုတွေကလည်းနောက်ဆက်ခွန်စစ်တပ်နေမြင့်ရှင်းနေမှုပုံစံမျိုး AA ရဲ့ဒေသရင်းတိုက်ခိုက်မှုတွေကလည်းထပ်ပြီးဖြစ်ပေါ်မှာဆိုရင်ကြောင်းလူခွင့်မဟာမင်းကြီးကကြေညာချက်ထုတ်ပြန်ပြောတာဖြစ်ပါတယ်။ရိုဟင်ဂျာရစစ်တပ်နဲ့ AA တပ်တို့ကြားပိတ်မြင်နေတာတွေ့ရတယ်လို့လည်းပြောပါတယ်။စစ်တပ်ကရောအေတက်ကပါလူခွင့်ချုပ်ပေါက်မှုတွေရိုဟင်ဂျာတွေပေါ်မှာဖိအိမ်မှုတွေရှိနေတာတွေ့ရတဲ့အတွက်အရက်သားတွေကိုမတိုက်ခိုက်အောင်အာဆီယံဖွဲ့စည်းကပါ WPP အားပေးဖို့လူနည်းစုရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကပန်ကြားလိုက်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကဆန္ဒပြမှုတစ်ခုအတွင်းမွတ်စလင်85ယောက်စုလိုက်ပြုံလိုက်တည်ဆုံးကြတဲ့ဖြစ်စဉ်အတွက်တာဝန်ရှိတဲ့အရင်စစ်ဘက်နဲ့ရဲဘက်ဆိုင်ရာအရာရှိ9ဦးကိုထိုင်းတရားရုံးတစ်ခုကတရားစွဲဆိုလိုက်ပါတယ်။သူတို့ဟာလူသတ်မှုလူသတ်ရန်ကြိုးပမ်းမှုနဲ့ဥပဒေမဲ့ဖမ်းဆီးမှုတွေကျူးလွန်တယ်လို့စွဲချက်တင်တာပါ။ဒီစွဲချက်တင်ဟာ The Statute of Limitations ကာလစီကံသတ်မှတ်ဥပဒေအရအနှစ်20ကျော်ရင်တရားစွဲခွင့်မရှိတော့တဲ့အတွက်လာမယ့်အောက်တိုဘာလကုန်မှာတက်တန်းကုန်မှုရှိတဲ့တိုက်ပေလူသတ်မှုလို့ခေါ်တဲ့လွန်ခဲ့တဲ့2004ခုနှစ်ကကျူးလွန်ခဲ့မှုကိုအနည်းနဲ့ဆယ်မပြည့်ခင်မှာဆွဲချက်တင်ပြီးတရားဆွဲဆိုလိုက်တာဖြစ်ပါတယ်။ဒါက2004အောက်တိုဘာ25ရက်နေ့ကမွတ်စလင်နဲ့မလေးအများစုနေထိုင်တဲ့ထိုင်းတောင်ဘက်အစွန်းနရတီဝက်ပြည်နယ်တိုက်ပွဲဒေသမှာဖြစ်ပွားတာပါ။အဲဒီချိန်ကအစ္စလမ်စစ်သွေးကြောလို့တန်လျာရှိပြီးအဖမ်းခံတဲ့လူတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ဆန္ဒပြတောင်းဆိုမှုကိုစစ်သားနဲ့ရဲတွေကလူစုခွဲရကနေခုနှူးကိုပစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတခြားဆန္ဒပြသူတွေကိုတော့မိုင်90လောက်ကွာမှရှိတဲ့စစ်တပ်စခန်းရှိရာကိုရဲထရက်ကားတွေနဲ့စုပြုံတန်ဆောင်သွားရကနေနိုင်ရီတော်ချာမောင်းရတဲ့လမ်းမှာနောက်ထပ်88ဦးထပ်ပြီးသေဆုံးကြရတာဖြစ်ပါတယ်။လက်ငွေယူပြီးတရုတ်ပြည်မကြီးအတွက်ဒေရှိုလုံမှုတန်လျာနဲ့ထိုင်ဝမ်စစ်ပဲအရာရှိ10ဦးကိုထိုင်ဝမ်တရားရုံးချုပ်ကကျေးဇူးပြုနေမှာထောင်ဒဏ်ပြစ်ဒဏ်ပေးလိုက်ပါတယ်။အခုလိုအရေးယူလိုက်တဲ့ဟာထိုင်ဝမ်မှာတရုတ်ရဲ့ဒေရှိုထားတဲ့ဤပညာဒီဟာပြောင်းလဲတာကိုပြနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။သူတို့ကိုထောင်နဲ့18လက်ကနေနှစ်ပေါင်း30အထိပြစ်ဒဏ်ချတာဖြစ်ပြီးဒါထိုင်ဝမ်မှာနှစ်ပေါင်းများစွာအတွက်အကြီးမားဆုံးတရှုံမှုတွေဖြစ်ပါတယ်သူတို့ဟာတရုတ်အတွက်အချက်လက်တွေကောက်ယူပေးခြင်းနဲ့ဆန္ဒရှိနေတဲ့အတွက်အရေးကြီးတဲ့နှိမ့်ဝက်ချက်တွေပေါက်ကြားတာဖြစ်ပြီးသူတို့ဒီလိုလုပ်ဖို့အတွက်ငွေနဲ့ဖျားယောင်းတာတွေ့ရတယ်လို့တရားရုံးထုတ်ပြန်ကြမှာဖော်ပြပါတယ်အခုတန်ကြားနဲ့အရေးယူခံရသူတူဖြစ်တဲ့ချန်ယူဂျင်းဆိုရင်ထိုင်ဝမ်အရေးပါတဲ့စစ်စခန်းတွေကနေတရုတ်အတွက်အချက်လက်တွေကိုထောင်လန်းပြည်မဲ့ကွန်ရက်တစ်ခုထူထောင်ဖို့အတွက်ဆက်သွယ်ပြီးလူသစ်စုဆောင်တာခံလာတွေ့ရပြီးသူဟာတရုတ်ပြည်မှာအခုခိုးလုံနေမယ်လို့ယုံကြည်အကြောင်းပြောပါတယ်။သူတို့ဟာထိုင်ဝမ်ရေလက်ကျမ်းမှာရှိနေတဲ့တရုတ်လင်းတင်းတင်းမော်ဒီဘော်ကို CH-47 ချင်းတော့စစ်ရဟတ်ရန်နဲ့ထွက်ပြေးပြီးတရုတ်မှာခိုးလုံဖို့အတွက်စီစဉ်နေကြတယ်လို့ဆွဆွဲခံနေကြရတာပါ။ဒီကြောင့်အသေးစိတ်သိရဖို့ VOA ကဝါရှင်တန်ကတရုတ်တန်ရုံကိုဆက်သွယ်မေးမြန်းပေးမယ်အခုထိတော့အကြောင်းမပြန်သေးပါဘူး။
စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကညညာပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ထုတ်လင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကို VOA Bemis Facebook နဲ့ YouTube ကဓာတ်ရိုက်ထုတ်လင့်မှုမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါတယ်ဗျာ။ Google ဆက်လို့သတင်းပေးပို့ချက်အမေရိကန်နိုင်ငံရေးဆက်ဆက်ဆွေးနွေးပွဲစကားဝိုင်းနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေစပါမယ်။အနာသိစစ်ကောင်စီက PP လို့ခေါ်တဲ့အလဲပတ်နိုင်ငံကူးလက်မှတ်နဲ့ပြည်ပကိုထွက်ခွာမဲ့လူငယ်တွေအမျိုးသမီးတွေကိုပိတ်ပင်တာတင်းချက်တာတွေပြန်မလာရင်မိသားစုကတာဝန်ယူရတာတွေကိုလှောက်ခိုင်းနေတယ်လို့ခီးသွားတွေကဗီဒီယိုကိုပြောပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ခ
င်ဗျာ။မြန်မာစစ်ကောင်စီက PP လို့ခေါ်တဲ့အလဲပတ်နိုင်ငံကူးလက်မှတ်နဲ့ပြည်ပကိုထွက်ခွာမဲ့လူငယ်တွေအမျိုးသမီးတွေကိုပိတ်ပင်တာတင်းကျပ်တာတွေလုပ်နေရမှာမှတ်ပုံတင်သိမ်းဆည်းထားတာတွေအပါအဝင်ပြန်မလာရင်မိသားစုကတာဝန်ယူရတာတွေကိုပါလှောက်ခိုင်းနေတယ်ဆိုပြီးမြန်မာလူငယ်တဦးကပြောပြပါတယ
်။အခုလက်ရှိကသူတို့လေသိမ်းပါကအတက်23ဝန်းနဲ့ဟို23ဝန်း35အတွင်းက ဟိုပြည်ပြည်ဆောင်နဲ့အပြင်ထွက်ချင်ရင်တို့အဲ့ထွက်ချင်ထွက်တဲ့နိုင်ငံဟိုတို့သတ်မှတ်ထားတဲ့အထောက်အထားပြည်သူပါမယ်အသွားပြန်လင်းလက်မှတ်ကဲဟိုတယ်ဘိုကေလောက်ထားတဲ့အားရင်ပြီးွားရင်ဒီဘက်မှာမြန်မာနိုင်ငံဘက်မှာဆိုရင်တို့အဲ့သွားမဲ့လူရဲ့လူငယ်ဆိုရင်အမိဘရဲ့အမခံချက်ကိုအမခံချက်နဲ့လုပ်ခဲ့ပေးရတယ်ပြီးွားမြန်မာနိုင်ငံသားမှတ်ပုံတွေကိုတို့စီမှာထားခဲ့ပေးရတယ်
ဥရန်ဥပဒေကိုမကြိုက်လို့အနည်းဆုံးထိုင်းနိုင်ငံကိုထွက်ပြီးထွက်ပြေးနေကြတဲ့လူငယ်လူရယ်တွေကိုအဓိကပြစ်မှတ်ထားပြီးစစ်ဆေးနေတာဖြစ်ပါတယ်။ဗီဇာမလိုပဲပတ်စပို့ရှိုံနဲ့သွားလို့ရတဲ့ထိုင်းနိုင်ငံအပါအဝင်အိန္ဒိယချင်းနိုင်ငံတွေကိုသွားတဲ့အခါမှာလည်းလေယာဉ်ကအသွားပြန်စရိတ်တွေဟိုတယ်ဘုတ်ကင်ယူခိုင်းတာတွေလုပ်ခိုင်းနေတယ်လို့လည်းဆိုပါရစေ
။ထိုင်းဆိုမယ်ဆိုရင်သူတို့ဟာလေလမအပေါ်အပြန်ရယ်ရှိုးမန်းနီးရယ်ဒီဟိုတယ်ဘူကင်းရယ်အတိအကျသူတို့ပြပေးရတယ်ဟုတ်အရင်ဟိုလွန်ခဲ့တဲ့3လ5လကတော့ရှိုးမန်းနီးကတော့ဒေါ်လာ900ဒါမှမဟုတ်ရင်ဘတ်3000ပေါ့နော်ဒါရှိရတော့ဒေါ်လာ900ခမောက်ဟိုဒူဘိုင်းကကျတော့ဟိုပီပီနဲ့သွားလို့မရတော့ဘဲနဲ့သွားချင်ရင်ကျွန်တော်တို့ဒီသူတို့တရားဝင်အခွန်ဆောင်ဆောင်ပြီးတော့သူတို့ဟိုဘက်ကနေပြီးတော့တရားဝင်အလုပ်ခေါ်သားပါမင်းနဲ့မတော်လို့ရတာပြီးတော့ပြီပြီစောင်းနဲ့တော်လို့မရတော့ဟိုပီဂျေစောင်းနဲ့တော်မှရမှာခင်ဗျအ
ခုရပိုင်းအတွင်းဒူဘိုင်းနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေစီကိုအလေပတ်ဗီဇာနဲ့ခရီးထွက်နေသူတချို့ဟာ၄စိတ်မှပဲစစ်ဆေးခံနေရပြီးပြန်လွတ်တာတွေကိုကြုံနေရတယ်လို့ဆိုပါတယ်အခုဆိုရင်စစ်ဆေးမှုတွေတင်းကျပ်နေပြီးအတော်များများကိုတော့၄စိတ်ကနေထွက်ခွာခွင့်မပေးသလိုစစ်မှုရန်ဥပဒေထွက်ပြီးတဲ့နောက်စစ်မှုထမ်းဖို့ပါလာသလားဆိုတာကိုလည်းမေးမြန်းတယ်လို့နေရပြန်လာမှာလားဆိုတာကိုလည်းမေးမြန်းစစ်ဆေးခဲ့တယ်လို့ဆိုပါတယ်။နေရပြန်လာဖို့ကိုလည်းအုတ်ထင်းသူမိဘကိုအကြက်ကန်ပြီးလက်မှတ်ထိုးခိုင်းတာတွေလည်းလုပ်ခိုင်းခဲ့တယ်လို့ဆိုပါတယ်။တင်းကျပ်မှုတွေများလာတဲ့အတွက်နေဆက်ဝင်ပေါက်ထွက်ပေါက်တွေကနေတရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာနေ့စဉ်ဝင်ရောက်လာနေပြီးနေ့စဉ်လည်းအဆုလိုက်အပြုံလိုက်ဖမ်းဆီးရခံရပါတယ်ရှင်။
စစ်ကောင်စီကပြပအလဲပတ်ထွက်ခွာတဲ့သူတွေကိုတင်းကျပ်နေတဲ့အကြောင်းကိုမအေးမှသတင်းပေးပို့ခဲ့တာပါဗျာအခုတော့တပင်းနောက်ဆုံးအခြေအနေကြည့်အောင်ပါဗျာစစ်ကောင်စီတပ်ပြန်လဲတဆွဲထားတဲ့တပင်းမြို့နယ်တွေကကြီးရွာတွေမှာလေကြောင်းတိုက်ခိုက်ခံရတာရှိတယ်လို့မြို့ပေါ်ကနေနေရာတချို့မှာမိရှုခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကသတင်းပေးပို့ထားချက်ကိုတော့ကိုညံဝင်းအောင်ကပြောပြပါအောင်ဗျာ
စကိုင်းတိုင်းတပင်းမြို့အနောက်ဘက်6မိုင်အကွာကနဂရွင်းရွာကိုဩဂုတ်လ23ရက်မနေ့ပိုင်းမှာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ပြေဆုံးတာမရှိပေမဲ့ထိခိုက်ဒဏ်ရာရခဲ့သူတွေရှိခဲ့ပါတယ်။ကာကွယ်ရေးတပ်တွေဆုတ်ခွာသွားပြီးစစ်တပ်ကတပ်ဆွဲနေရယူထားတဲ့တပင်းင်းမြို့ပေါ်ကနေအိမ်တွေကိုနေစဉ်ရက်ဆက်မီးရှို့တာခံနေရတယ်လို့ဒေသခံတွေကပြောပါတယ်။တပင်းင်းမြို့အခြေအနေကိုဒေသခံတို့ကအခုလိုရှင်းပြပါတယ်။နဂ
ရွင်းဘက်တော့ဒီလိုမပြောင်းလူတွေတည်တယ်ကျွန်မလည်းတပင်းမျိုးပေါ်သူတို့နေတဲ့မျိုးပေါ်အဲမျိုးပေါ်ရောက်ချင်းရှိရဲ့ရှိရဲ့ကျွန်မလည်းရှိရဲ့လေးလည်းကိုရှိရဲ့သူတို့ရောက်ချင်းစားရှိပါပဲလေးရဲ့လေးရဲ့ရှိပါများတယ်များတယ်ဆိုတော့ရှိတော့ဒီ
လေးချောင်းကတိုက်ခိုက်တဲ့တိုက်ပွဲကြောင့်စစ်ပေးဆောင်လာသူနှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်မျိုးပေါ်မှာစစ်တပ်တပ်ဆွဲထားတာကြောင့်မျိုးကန်တွေမရှိတော့တဲ့အတွက်လောင်ကျွမ်းတဲ့နေအိမ်အရေးအတွက်အတိအကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်တပင်းမျိုးမှာလက်ရှိတိုက်ပွဲတွေမရှိတော့ပေမဲ့စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးထိန်း drone တွေနဲ့တိုက်ခိုက်တာတွေတော့ရှိနေတယ်လို့ပြောပါတယ်။ဒါအပြင်မြို့ပေါ်စခန်းတွေတိုက်ခိုက်သိမ်းပိုက်ခြင်းကဖမ်းဆီးရမိတဲ့စစ်တုပ်ပန်းတွေနဲ့စစ်ကောင်စီဝန်ထမ်းတွေကိုဆက်လက်ထိန်းသိမ်းထားပြီးမိသားစုဝင်တချို့ကိုတော့ပြန်လွှတ်ပေးခဲ့တယ်လို့တပင်းပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ
်။ငယ်ရဲ့ကလေးလေးတွေပေါ့နော်။အဲ့ဒီလေးမျိုးလက်ခံလို့သူအမျိုးကြီးကလက်ခံပြုမွေးမယ်အဲဟိုပေါ့ဒီကလေးတွေရတယ်ဒါသူကဘယ်တော့ကြောင်ဒီထဲမှာနေအောင်မှမလည်းမသိဘူးလေအော်ရန်ငယ်လုံးနဲ့ကလေးတွေတော့ဖြုတ်ဖို့တော့ကျွန်တော်သူကချင်းချင်းသားချင်းနေပြန်အလိုက်တာရှိပါတယ်မိကတော့၃ယောက်နဲ့ဟိုပေါ့ရေးဖို့ခွဲစိတ်ယူတာရမယ်အဲဟိုတက်ကူးတွေကျော်အဖွားတယောက်ကိုကျွန်တော်ပြန်ထုတ်လိုက်ပါဒီဥမ္မာတော့ရန်လေရည်ပြည့်နေတယ်ကျွန်တော်တို့နန်းစီရန်ဒီဝါဘကမန်ကဝဲအဲကွန်ဗီယန်ကိုရောင်းနေလို့ပို့ထားတော့မှဖြစ်ပါတယ်အခုလိုလိုဆိုတော့ကျွန်တော်တို့ဒီတနင်္ဂနွေတော့ပန်းဆိုင်ရတယ်ဒီစစ်တုံးပန်းအခုဒီနေ့ကျွန်တော်တို့အမှတ်တမ်းထိန်းသိမ်းထားပါတယ
်ဒါကတပင်းမြို့သိန်းတိုက်ပွဲအတွင်းဖမ်းဆီးရမိတဲ့စစ်တပ်ထောက်ခံသူပြူစောတိနဲ့စစ်ကောင်စီဝန်ထမ်း123ဦးရဲ့အခြေအနေပါ ဒါနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တပင်းမျိုးကိုဩဂုလ14ရက်နေ့ကနေစတင်တိုက်ခိုက်ပြီး၄ရက်အကြာဩဂုလ18ရက်မနက်ပိုင်းမှာတော့မြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာအားလုံးကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်။အဲဒီနောက်ဩဂုတ်18ရက်နေ့ညနေပိုင်းမှာတော့မန္တလေးနန်းတွင်လို့လူသိများတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်ကစစ်တပ်အင်အား100လောက်ကိုလေကြောင်းကအင်အားဖြည့်တင်ပြီးစစ်တပ်ကမြို့ပေါ်မှာပြန်လည်တပ်ဆွဲလိုက်တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေကမြို့ကနေဆုတ်ခွာခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တပင်းရဲ့နောက်ဆုံးအခြေအနေပြည်တွင်းကသတင်းပေးပို့ထားတာကိုကိုညာဝင်းအောင်ကတပြသွားတာပါဗျာ။ခုတော့အမေရိကန်နိုင်ငံရေးဆက်ဆက်ထူးစကဝိုင်းတစ်ခုတင်ဆက်ချင်ပါတယ်။၄ရက်ကြာကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့မှာပြောကြားခဲ့တဲ့ဒီမိုကရက်တစ်သမရလောင်ကမလာဟဲရစ်မိန်ကွန်းသုံးသက်ချက်အထူးအစီအစဉ်ဖြစ် VOA ဌာနမှူးဒေါက်ခင်ဆိုဝင်းနိုင်ငံရေးသုံးသက်သူဒေါက်တာတင့်ဆွေမယ်လန်ပြည်နယ်ချင်းလူမျိုးများအဖွဲ့အမှုဆောင်ညွှန်ကြားမှုဆိုသုံးမုံလုံးနဲ့အတူ VOA ရဲ့အကြီးတန်းအက်ဒီတာဦးကျော်စံတာကဆွေးနွေးတင်ဆက်ထားတာကိုတင်ပြပါကြမယ်
ဆရာဒေါက်တာတင်းဆွေဆရာဒေါက်တာသောသုံးခဏမှုလည်းနေပါဦးပြတင်းဝင်ပြီးဆွေးနွေးပေးပါကျွန်မရစ်ကပထမဆုံးသူကဒုသမနာလုလာခဲ့ရပြီးတော့နိုင်ငံကောင်းဆောင်ဖြစ်လာရင်ဘယ်လိုလုပ်မယ်ဆွဲကိစ္စသူရဲ့စကားကိုဖရန်ဆုံကြားကြတာဖြစ်ပါတယ်ဒါဟာသူကသူတို့ပါတီအတွင်းမှာသမနာလောင်းဖြစ်ရွေးချယ်တင်ပြောက်တာကိုလက်ခံတာအပြင်သူ့ဘဝဖြတ်သန်းမှုတွေသူ့ကိုလူတွေစီအောင်မိတ်ဆက်ပေးတဲ့သဘောလည်းဖြစ်ပါတယ်ဆိုတော့အကြံဉာဏ်ပထမဆုံးလွှမ်းခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်ကဆရာဒေါက်တာတင်းစွေနဲ့စပြီးမေးချင်ပါတယ်ဘယ်လိုလွှမ်းခြုံပြီးတော့ဆရာမြင်ပါလဲသူရဲ့အခုလိုတင်ဆက်လိုက်တဲ့ဟာလူတွေဆိုတာသူတို့ပါတီဝင်တွေကြီးပဲမဟုတ်ဘူးဒီမိုကရက်ကြီးပဲမဟုတ်ဘူးမဲဆန္ဒရှင်ပြည်သူတွေအားလုံးရဲ့အမြင်မှာသူ့ကိုဘယ်လိုခံမှန်းကြလိမ့်မယ်ထင်ပါလဲတချို့ကတော့ဆရာကပြောကြတယ်သူကစကားပြောရင်နည်းနည်းပြုံးဖြည်းဖြည်းရည်မြဲရည်ပြီးတော့ပြောနေတယ်ဆိုပြီးတော့ပြောကြတာလည်းရှိတယ်အခုခါကျတော့သူတကယ်ကိုလေနဲ့ seriously ပြောတော့ရဖြစ်ပါတယ်ဒါကျွန်တော်အမျိုးဝါလေးဆရာရဲ့လွှမ်းခြုံပြီးတော့သူရဲ့ပုံရိပ်ကိုပြောပြပါအောင်ဒီခါပြောရပုံမှာဟု
တ်ကဲ့အခုကမလာဟဲရစ်ရဲ့မိန်ကွန်းအပြင်ပေါ့လေကျွန်တော်တို့ဒီပြည်လုံးဆိုင်ရာ Democratic Party ရဲ့ conference ကြီးလေးရက်တစ်ခုလုံးကိုခြုံပြီးပြောမှာကျွန်တော်တို့နည်းနည်းအခြေခံလေးပေါ့နော်ပြည့်စုံပါလိမ့်မယ်ဒီ Democratic Party ရဲ့ conference ဟာပြီးခဲ့တဲ့အရင်ကျင်းပတဲ့ Republican Party ရဲ့အမျိုးပြည်လုံးဆိုင်ရာညီလာခံနှစ်ခုနဲ့ကျွန်တော်တို့ရှင်းကြည့်ဖို့လိုတာပါလေအဲ့တော့တော်တော်ကိုကွာခြားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဒါပထမပေါ့နော်ဒီ Democratic Party ညီလာခံအကြောင်းပြောတော့ကဒီပြီးခဲ့တဲ့3ရက်မှလည်းပဲတက်ရောက်ကြတဲ့တရားဟောပြောကြတဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုအမေရိကန်နိုင်ငံရေးမှာရှန်းရှန်းတောက်ချင်းချင်းရှားရှားကြော်ကြားအောင်မြင်ခဲ့တဲ့ပုဂ္ဂိုလ်တွေအခြေခံပြီးပြောပါတယ်သူတို့ဟာတနည်းအားဖြင့်ဒီနေ့အခုပဲပြောသွားတဲ့သမ္မတလောင်းဟဲရစ်အတွက်သူတို့ကတကယ်ကိုအမတန်ကောင်းတဲ့ဏ္ဍန်သုံးမှုခြေစဉ်ကြီးကိုခင်သွားကြတယ်လို့ကျွန်တော်မြင်ပါတယ်အမနေ့ကလည်းတွန်မော့စ်ကသူဘယ်သူလဲဆိုတာမိတ်ဆက်ပေးတယ်ကိုကမလာကမလာဟဲရစ်ကလည်းတမတာလောင်းတယောက်နေတယ်သူဘယ်လိုဖြတ်တန်းရတယ်ဆိုတော့ဘဝဆက်ကြောင်းမှာသူခင်ပြီးပြောတယ်ဒီဟာကသူကိုရေးရာဇုံကိုပြောချင်တာဆိုတာတဲ့တွန်မော့စ်ရောကမလာဟဲရစ်ရောဟာသူတို့ဟာအမေရိကန်ဒီလူလက်တန်းစားကနေပေါက်ဖွားကြီးပြင်းလာပြီးတော့အင်းနီနာချင်းကအစမိတ်ဆွေအပေါင်းအသင်းတွေအစအကြောင်းမာနေတဲ့အကြောင်းသူအကြောင်းသားဆရာဆရာမဆက်သဖြင့်ပေါ်တယ်သူတို့နဲ့အတူသူတို့အတွေ့ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်နှစ်ဦးလို့ဒါမြင်သာအောင်လဲထောက်ပြတဲ့အချက်ဖြစ်ပါတယ်နောက်တစ်ခါသူပြောတော့တဲ့ဟိုတခြားအချက်တွေမှာဒီပြည်တွင်းရေးကိစ္စတော်တော်များများပေါ်တယ်ပြည်တွင်းရေးမှာတော့သူကဟိုအဓိကဒီနေ့သူပြောတာနှစ်ခုပဲခင်ဗျာဒီအမျိုးသမီးဆိုင်ရာအခွင့်အရေးနဲ့နေဆက်ဒေသပေါ့နော်ဒီစွာရေးကြောင်းတော့ဒီနေ့ပြောမသွားဘူးဟိုပြီးခဲ့တဲ့တပတ်ကတော့ပြောသွားတယ်။နောက်နိုင်ငံတကာအရေးပါဒါလည်းအမတန်ဟိုလူတိုင်းကသိကျင်ကြားကျင်နေတဲ့အချက်လို့ပြောသွားတယ်။ကဘာမှာကျွန်တော်အမြင်ပေါ့ဒီအမေရိကန်ပြည်တော်စုဟာစီးပွားရေးရောစီရေးရောအခြားအရေးတွေရောဒီကနေ့အထိနံပါတ်1ဖြစ်ပါတယ်။အဲ့ဒီနံပါတ်1နေရာကိုဆက်ပြီးတော့ထိနိုင်အောင်ကြိုးစားမယ်လို့ပြောတယ်။ဘာကြောင့်ပြောလဲဆိုရင်သူရဲ့ပြင်ပဒေါ်နယ်ထရမ့်ကဘယ်သူမှမထင်နဲ့ဘယ်သူမှမမျှော်လင့်နဲ့ဘယ်သူမှမဖြစ်စေချင်တဲ့အာဏာရှင်တွေနဲ့လက်ဝင်းဖက်ပြီးတော့ သူ့ရဲ့မဟာမိတ်တက်တန်း85နှစ်ရှိတဲ့နေတိုးဖွဲ့ကြီးကိုခြေစုံကန်တဲ့ပြောဆိုချက်တီကိုခြေပတဲ့အနေနဲ့ကမလာဟရိစက်ဒီနေ့ပြောသွားတဲ့အတွက်ဒါဟာတော်တော်လေးပြည့်စုံတယ်လို့ကျွန်တော်ပထမဖြေပြရစီခင်ဗျာ
ဟုတ်ကဲ့ဆရာနဲ့ပြန်ပြီးဆွေးနွေးကြရတဲ့အများကြီးမှာတဲ့ဆရာပြောတဲ့အထက်မှာကျွန်တော်တို့လည်းအစားတုန်းကတော့အချိန်ရမယ်ဆိုရင်ပေါ့လေဒီ Republican လက်ခွဲတဲ့ဟာနဲ့ဆွေးနွေးနိုင်ရှိပြီးတော့ပြောဖို့အစီအစဉ်ရှိပါတယ်ဒါမဲ့အခုတော့ဆရာပြောရကြတဲ့နောက်ပြီးလို့ထင်ပါတယ
်ဟုတ်ကဲ့
ဘယ်လိုဘုံဘယ်လိုမြင်ပါလဲခင်ဗျာတွန့်ချုပ်ပြီးတော့ပြောပါဦ
းတော်တော်လေးကောင်းတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ခုနဆရာဒေါက်တာတင်းဆွေပြောတယ်လို့ပဲနည်းနည်းနောက်ခံလေးလေးကျွန်တော်နည်းနည်းပြောပြချင်တယ်သူတို့ဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်လူတွေဟာသမတဘိုင်တန်ကတော်တော်လေးအသက်ကြီးနေပြီပြီးတော့ဟိုသမတဟောင်းထမ်းနဲ့စကားစစ်ထုတ်ပဲလောက်တော်လေတော်တော်လေးအခြေအနေကဆိုးတယ်ဆိုတော့ဒီဒီမိုကရက်တစ်ပါတီထဲမှာပဲဖြစ်ဖြစ်တခြားမှာဟာဒီတိုင်းဆိုဖြစ်ပါမလားပြီးတော့သမတထမ်းကလည်းသမတဖြစ်လာရင်လည်းဒါမကောင်းဘူးဆိုပြီးတော့တော်တော်လေးစိတ်တကြကြတယ်ဟောဆိုတော့ leadership ကောင်းဆောင်မှုကိုတတော်လေးထမင်းစားတယ်လို့သူတို့ထမင်းစားကြတယ်။ဟော။ရေးစားတယ်လို့ပေါ့နော်။အဲ့ဒီချိန်မှာအခုလိုမျိုးလူငယ်အသက်60တောင်မပြည့်သေးဘူး။အဲ့လိုမျိုးကိုအခုသမတဘိုင်ဒန်ကတော့သူ့ကိုခုလိုယူချလိုက်တော့တတော်လေးရေးစားရဟာကိုခုရေးမစားတော့ဘူး။ထမင်းစားရအခုထမင်းဝသွားတယ်လို့အဲ့လိုပဲသူတို့ခံစားကြတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်
။ Okay ။ဆရာမြောက်ကတော့ကြည့်ရတာကတော့တော်တော်လေးသဘောကျပြီးတော့ထောက်ခံပြီးပြောတဲ့ပုံစံမျိုးတွေ့ရပါတယ်။ဌာနဟုတ်ဒေါက်တင်ဆိုရင်လည်းပြောလို့ရတယ်ခင်ဗျာ
။ကျွန်မကတော့လေအမျိုးသမီးဆိုတော့အခါကျတော့ Is America ready for women's president? ဆိုတော့ American ပြည်ထောင်စုကြီးမှာအမျိုးသမီးတယောက်သမရဖြစ်လာဖို့အတွက်ကအများစုလက်ခံပါမလားပေါ့နော်။အရင်တော့ Hillary Clinton Democratic Party ရဲ့သမရလောင်းဖြစ်နေသူအရွေးခံတော့ကသူ့အားလုံးကသူကတကယ်လည်းထင်မြင့်တဲ့အမျိုးသမီးတစ်ယောက်ဖြစ်တယ်။အဲ့တော့သူ့အားလုံးကမျှော်လင့်ခဲ့ကြတာပေါ့နော်။ဒါပေမဲ့တကယ်တမ်းမဲပေးတဲ့အခါမှာသူက popular vote လို့ခေါ်တဲ့ဒီလူကြိုက်အများဆုံးမဲအရေးအတွက်မှာတော့သူကအများကြီးသာပါတယ်။ဟိုကျွန်မမှတ်ထားသလောက်ပေါ့နော်။ဟို66သန်းနှီးပါရတယ်။ Donald Trump က63သန်းဆိုတော့3သန်းနှီးပါလောက်သူကတာခဲ့တယ်။ဒါပေမဲ့လို့ဒီ American ပြည်ထောင်စုရဲ့စနစ်အရာပေါ့နော်။ဒီ Electoral College လို့ခေါ်တဲ့ပြည်နယ်မဲဆန္ဒနဲ့ကိုယ်စားလှယ်အရေးအတွက်က290ရမှသူကသမ္မတဖြစ်မှာဆိုတော့သူ့အနေနဲ့Hillary Clinton ကလူကြိုက်များပေမဲ့လို့အဲ့ဒီကိုယ်စားလှယ်မဲအရေးအတွက်မှာသူက232မဲပဲရတယ်။ Donald Trump က306မဲရခဲ့တယ်ဆိုတော့သူဘာပဲပြီးပါသူရှုံးသွားတာပေါ့နော်အဲ့တော့ကျမတို့ထင်တာကတော့ဒီ American ပြည်ထောင်စုမှာဒီ male chauvinism လို့ပဲခေါ်မလားတော့မသိဘူးဒါဖော်ဝါဒကြီးဆိုးတယ်လို့ပဲခေါ်မလားတော့မပြောတတ်ဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတယောက်သမရဖြစ်လာတာကိုလက်ခံလာပါမလားဆိုတော့မိကုံးကကျမရင်ထဲမှာရှိနေပါတယ်အဲ့တော့ဆရာအနေနဲ့ရောဘယ်လိုသုံးသပ်ပါလဲ
ကျွန်တော်ကတော့မခွဲရပါဘူးသဘောတူပါတယ်အမျိုးသမီးသမရဒါမဲ့တစ်ခုမေးချင်တာဆရာဒေါက်တာနင်းစီဆရာဆရာဝန်လည်းဖြစ်တယ်ဆိုတော့အဲ့ဝန်ဖြစ်ချက်ခွင့်နဲ့ပတ်သက်ပြီးတော့ဆရာမြင်ပြောပါအောင်သူတို့ပြောတော့အဲ့ဒါဟာအပြုသမီးတွေရဲ့ရပိုင်ခွင့်တစ်ခုအနေနဲ့ပေးသင့်တယ်လို့ဆရာယူဆပါသား
။ဟုတ်ကဲ့ကျွန်တော်တို့ဗမာနိုင်ငံအတွက်ဗမာရင်ကျေမှုနဲ့အမြင်နဲ့ဗမာကိုယ်ကွယ်မှုရပြောရင်တော့ဒါဟာမဖြစ်တဲ့နေကိစ္စလို့မြင်ကြမယ်။ဒါပေမဲ့လို့အခုဟာကအမေရိကန်ပြည်ထောင်စုဖြစ်ပါတယ်။တခါအမေရိကန်ပြည်ထောင်စုမှလေပြောင်းလဲလာတဲ့အနေအထားတွေရှိတယ်။နော်ဒေါခရင်စိုးဝင်းပြောသလိုပေါ့နော်အမျိုးသမီးတယောက်ကောင်းဆောင်တံပတဖြစ်ဖို့တဲတဲမှာမဖြစ်နိုင်ဘူးတနည်းအားဖြင့်မဲမပေးကြဘူးအဲမဲလုံတော့မရဘူးနော်အဲ့ဒါကလည်းလွန်ခဲ့တဲ့လာ၈နှစ်ကျော်ကဖြစ်တယ်အဲ၁၂နှစ်ပေါ့နော်အခုပြောင်းလာတဲ့တိုးလာတယ်တခါအမေရိကန်ပြည်သူပြည်ထောင်စုကြီးကကျွန်တော်တို့မျက်စိအောက်တင်ဆယ်စုနှစ်တစ်ခုကျော်ကျော်နှစ်ခုအတွင်းမှာအများကြီးပြောင်းနေခင်ဗျအဲ့တော့ပြောင်းလဲလာမှုအပေါ်မှာလိုက်လို့ညီထွေတဲ့တွေးခေါ်စဉ်းစားမှုနဲ့ဥပဒေတွေစသဖြင့်ပေါ့လို့ဟိုဖြစ်လာတဲ့နေလို့ကျွန်တော်မြင်တယ်မဟုတ်ရင်လည်းအမေရိကန်ပြောစုရရက်တက်ပြီးနောက်ပြန်သွားနေပါအဲ့တော့တိုးတက်လာတဲ့အမြင်တွေရှိတဲ့တနည်းအားဖြင့်အခုရွေးကောက်ပွဲမှာ နှစ်ပါတီလုံးကအထူးသဖြင့်တော့ Democratic Party ပေါ့နော်လူလက်တန်းစားအပြင်လူငယ်လူရွယ်တွေရဲ့မဲကိုလူသားမအားထားတယ်အဲ့တော့လူငယ်တွေလူရွယ်တွေဟာတိုးတက်တဲ့အမြင်တွေရှိကြတယ်ဆိုတော့ဒီအပေါ်မှာသပ္ပတလောင်းတွေကမလိုက်ပါနိုင်ဘူးဆိုရင်သပ္ပတလောင်းတွေကြာရှုံးပြီးတော့အမေရိကန်လူရွယ်လူသစ်တနည်းအားဖြင့်ဟိုမျိုးဆက်အသစ်တွေကကိုလူကြီးတွေကမမီရင်ဒါတိုက်ပြည်လည်းမတိုးတက်ဘူးဗျာဒါကြောင့်ကျွန်တော်အမြင်ကတော့တိုးတက်တဲ့အမြင်တွေအမျိုးသမီးအခွင့်အရေးရောလူမဲဖြစ်ဖြစ်အဲဘာပဲဟိုအသားရောင်ဖြစ်ဖြစ်เนาะအကြာရဲ့မရဲ့အသားရောင်မခွဲခြားဘဲနဲ့အဲဒါအမေရိကန်ပြည်ထောင်စုရဲ့ပြယုတ်ကြီးခင်ဗျာတကယ်ဖြစ်လာတယ်ဟာအဲ့တော့ဒါဟာမလွန်မသူဖြစ်လာဖို့အကြောင်းပုံနီးသက်လာတယ်လို့ကျွန်တော်တော့ဆွေးနွေးပြရတယ်ဟု
တ်ကဲ့တော်ရင်ဆိုလည်းကျွန်တော်လည်းမေ့ကျင်တယ်အဲ့ဒါမြန်မာအမျိုးသမီးတယောက်အနေနဲ့ဆရာတော့မြန်မာနိုင်ငံကစင်လာရင်ကြည့်ရင်တော့ဒါတမျိုးဖြစ်မယ်အမေရိကန်ကတော့ဆရာဒီလုံးတော့ခင်ဆိုရင်းကမြန်မာပြည်မျိုးသမီးဖြစ်တဲ့မြန်မာပြည်မှာကြည်ပြင်လာတဲ့အမေရိကန်မှာလည်းနေရဆိုတော့ဘယ်လိုမြန်မာလိုက်ကိုယ်ပုံဖြတ်ချခွင့်ကိုအမျိုးသမီးခွင့်ရေးဖြစ်တပ်ဖြစ်နေမှာဆိုတာ
အဲ့တော့ကျမဒီဟိုကျမဒါတော့ကျမရဲ့ကိုယ်ပိုင်အမြင်ပေါ့နော်အခုပြောရမယ်ဆိုလို့ရှိရင်ခုသူတို့ပြောနေတာကဒီကိုဝင်ဆောင်ကိုဝင်ဘလို့ဆောင်ခဲ့ရလဲပေါ့เนาะဒါမရင်းကျင့်ခံခဲ့ရသလားเนาะမတော်မတရားပြုကျင့်ခံခဲ့ရသလားဒါမှမဟုတ်လို့ရှိရင်ဟိုဟိုဥစ္စာပေါ့เนาะဒီကလေးကမွေးလာလို့ရှိရင်ပုံမှန်ဖြစ်ပါမလားဆိုပြီးတော့အသက်35နှစ်ကျော်လို့ရှိရင်လူတွေကစမ်းတက်ကြရတယ်လေအဲ့ဒါမျိုးရှိတယ်နောက်ပြီးတော့ဒီကလေးဒီကိုဝင်ဆောင်မိခင်တယောက်နေနဲ့ဟိုဘလို့ခေါ်မလဲဆိုတော့အဘောရှင်ဖြစ်ချင်တာတဘာဝအလျောက်ပေါ့နော်သူဟာသူကိုဝင်ပြက်ကြခံနီးဖြစ်လို့ဒါအဘောရှင်လှုပ်ဖို့လိုတယ်ဆိုလို့ရှိရင်လှုပ်ဖို့ပေါ့နော်ဥပမာကိုဝင်တရေသားရှိတိုင်းငါသဘောနဲ့ငါဖြစ်ချမယ်ဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့အန်ရေပေးနိုင်တဲ့ဟာမရင်းချင်ခံရလို့ပေါ့နော်မတော်တရားအကျင့်ခံရလို့ဖြစ်လာတဲ့ကိုဝင်ဒါမှမဟုတ်လို့ရှိရင်အဲဒီကလေးကမွေးလာလို့ရှိရင်တာမန်မဖြစ်ဘဲနဲ့ဥပမာ down syndrome ဖြစ်ခြင်းဖြစ်မယ်ကိုယ်ရင်ငါချွရင်ချွရင်မယ်ပေါ့နော်အဲ့ဒီဟာမျိုးတွေဒီတတ်မှတ်ချက်တွေပေါ့နော်ချွင်းချက်တွေနဲ့ကိုယ်ရင်ဖျက်ချခွင့်ခွင့်ရေးကိုပေးရမယ်နောက်တတ်မှတ်ထားတဲ့ဒီကိုယ်ရင်အရင်အမှာပေါ့နော်ဘယ်နှပတ်ရှိပြီလဲအဲ့ဒီရက်ပေါင်းဘယ်လောက်ရှိပြီလဲအဲ့ဒီဟာမှာဆိုလို့ရှိရင်ဖျက်ချပိုင်ခွင့်ရှိရယ်ဆိုတဲ့ဟာမျိုးရှိတာပေါ့အဲ့တော့ကျမထင်တာကတော့ပေါ့နော်ဟို pro life အနေနဲ့ကတော့ဒါဗုဒ္ဓဘာသာတရားအနေနဲ့ဟိုဒီအသက်ချောင်းမတက်ကောင်းဘူးပေါ့နော်ဒါပေမဲ့ကျမအနေနဲ့ကတော့ pro choice ကလည်းမျိုးသမီးတွေအတွက်လိုအပ်တယ်ရှင်အတိုင်းအတာတစ်ခုအထိအခွင့်အရေးပေးသင့်တယ်လို့ထင်တယ
်ဟုတ်ကဲ့ဘုရားဒါဆရာဝန်နဲ့မျိုးသမီးသူတို့ပြောတဲ့အကြောင်းညာသူတို့မဟုတ်ဆိုရင်ဆိုကျွန်တော်ဆက်ရှင်းနေကြတာကတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဥပမာဟိုနေ့ရာလဲနားထောင်နေဆိုတော့ဟိုနေ့ရာတော့ပြောတယ်စီးပွားရေးနဲ့ပတ်သက်ပြီးတော့စီးပွားရေးကိုဘယ်လိုကောက်အောင်လုပ်မယ်ဘာညာလူလက်တန်းစားတွေတဲ့ဘယ်လိုကောက်အောင်လုပ်မယ်ဆိုပြောတဲ့နေရာမှာအဲ့ဒါ rhetoric ကစကားပြောတာများပြီးတော့ factually facts ကဘယ်ချက်လက်ကိုထောက်ပြပြီးတော့ဘယ်လိုလုပ်ရင်ကြားနိုင်မယ်ဆိုပြောတဲ့အလားတော်ကိုတွေးမိပါလားအဲ့လိုဖြစ်နိုင်မယ်လို့ထင်မိလားစီပွားရေးကုန်စည်နှုန်းတွေကျဆင်းဖို့လူတွေအခုကြက်တဲနဲ့ကြုံနေရတဲ့အဲ့ဒီဟာကိုဆက်ဆောင်လုပ်ပေးဖို့ဆိုတဲ့ကတိအခုဒီကမ်လာဟဲရစ်တို့တက်လာရင်ဖြစ်လာနိုင်မယ်လို့ထင်ပါလားအဲ
စီပွားရေးနဲ့ပတ်သက်ပြီးတော့သူတက်လာရင်အခု inflation ကိစ္စအာဒီငွေကြေးဖုံးပွားမှုပဲဖြစ်ဖြစ်အခုကုန်စည်နှုန်းတော်တော်လေးများလာတဲ့ဟာကတော့အတကန်သားသူ့ရဲ့ message ကကျွန်တော်နားထောင်တော့သူ့ရဲ့လူတန်းလူလက်တန်းစားကဟောကျွန်တော်အမေလည်းလူလက်တန်းစားကျမလည်းလူလက်တန်းစားအမေရိကကြီးက success တူဖို့အဖို့စင်ဒါလူလက်တန်းစားကျွန်တော်ဘာလို့တော့မြင်နေတယ်လဲဆိုတော့ Pennsylvania သူအဲ့လိုပြောတော့ကျွန်တော် Pennsylvania ပြည်နယ်ကိုကျွန်တော်တော့မြင်မိတယ်ပြီးတော့the battle ground state တွေပေါ့နော်ဒီ Wisconsin တို့ပြီးတော့ Michigan တို့အဲ့ဒီပြည်နယ်မှာအဲ့ဒီလူလတ်တန်းစားတွေအတွက်ဆိုတော့အဲ့ဒီလူလတ်တန်းစားတွေအတွက်သူကပြောသွားတာရှိပါတယ်ခုနဥပမာနေဆိုတော့ကုန်စည်နှုန်းနဲ့ပတ်သက်ရင်ဒီ cop ဟိုဘ company ချေချီတွေကဈေးနှုန်းကိုသူဟိုမင်းမင်းအောင်တာမီလိုက်မယ်ဆိုတာသူပြောသွားတယ်ပြီးတော့ tax cut ကိစ္စလည်းသူတော်တော်လေးဟိုဘအခွန်ကိုလည်းတော်တော်လေးရှော့မယ်ပြီးတော့ corporation အကြီးကြီးတွေကိုအများများပြေးမယ်ပေါ့အဲ့ဒါလည်းသူပြောသွားတယ် ပြီးတော့အင်းဆောက်ပေးမယ်အဲ့ဒါလေတော်လေးကြီးကြီးတယ်လူလာတန်းစအတွက်အင်္ဂလိပ်များပြည့်ကြီးဆောက်မယ်ပြီးတော့အင်းဆောက်ဖို့အတွက်အကူငယ်ပေးမယ်ဆိုတာပြီးတော့ချက်ခရစ်ဆိုတဲ့သူကောင်းကောင်းပြောသွားပါတယ်အဲ့ဒါတော့လူလာတန်းစအတွက် working family တွေအတွက်တော့တော်တော်လေးထိရောက်မှုရှိမယ်လုံလဲလုံနိုင်မယ်လို့ကျွန်တော်တော့မျှော်လင့်တယ်အဓိကတော့ကျွန်တော်တော့အဲ့ဒီဒီ swing state လို့ခေါ်တဲ့ရုပ်ောက်ပွဲချရင်အနိုင်ပေးနိုင်မဲ့ပြည်နယ်တွေအဓိကအဲ့ဒါ Pennsylvania ပြည်နယ်အကြီးကြီးတယ်အဲ့ဒါ Michigan ပြည်နယ်အကြီးကြီးတယ် Wisconsin အကြီးကြီးတယ်ဟိုဘက်မှာ Georgia တို့ Arizona တို့လည်းအကြီးကြီးအဓိကရိုက်ပြည်နယ်၃ပြည်နယ်အဖြစ်လေဒီပြည်နယ်၃ပြည်နယ်မှာပဲ2016ရွေးကောက်ပွဲတုန်းက Hillary Clinton ရှုံးခဲ့တာနော်အဲ့ဒါပြည်နယ်၃ပြည်နယ်ကဘာခု2020ရွေးကောက်ပွဲတုန်းကဘိုင်ဒန်ကနိုင်တော့တယ်ဒါကြောင့်ဒီပြည်နယ်၃ပြည်နယ်တခြားပြည်နယ်အဲ့ဒါမှာအဓိကလူလာတန်းစားအလုံးလောက်တဲ့လူတွေအတွက်ဆိုရင်သူကောင်းကောင်းလေးချပေးပါတယ်လုံလဲလုံထိုင်မယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့ဆိုတော့အခုပါမဆွေးနွေးပြရတဲ့အထူးကျေးဇူးတင်ပါတယ်ဒေါက်တာတင်းဆွေကုလသမောင်းဌာနမှုဒေါက်ခင်ဆိုရင်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့
ကောင်းပါပြီခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို20 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season ကိုလိုင်းတူမီတာထုတ်လွှင့်မှုဖြင့်ကျတို့ရုပ်တန်လိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio season ကိုည9နာရီကနေ10နာရီထိလိုင်းတူမီတာ32 kHz 9383ညနဲ့9383ညလိုင်းတူမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့စနေမနက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုထုတ်လွှင့်ချက်တွေကို voabamis.com မှာလည်းအချိန်မြင့်ပြန်လည်းကြည့်နိုင်ပါလေဗျ VOA Burmese YouTube နဲ့ Facebook စာမျက်နှာတွေမှာလည်း live ကြည့်နိုင်ပါတယ်ခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီဗျသုတဆောင်တဲ့ American တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေမတင်ဆက်မိမှာမျိုးသမီးကဏ္ဍနဲ့ဆက်တင်ကြပါတယ်လက်နက်ကင်ပြိပခါတွေပုံပုံပြင်းထန်လာနေတဲ့ KNP မှာကလေးငယ်တွေအခြေခံပညာရရှိအောင်ခက်ခက်ခဲခဲကြိုးပမ်းနေရပြီးဒီလိုကြိုးပမ်းရမှာမျိုးသမီးတွေအများပြားအဓိကပါဝင်ဆောင်ရွက်နေကြတယ်လို့ကျင်းပညာရေးနဲ့ရင်ကျမှုဌာနရဲ့အခြေခံပညာရေးဘျူရိုအကြီးအကဲ Non Newton ပေထွန်းကပြောပါတယ် Mac Computer ရဲ့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဆက်သွယ်ပေးမြန်းထားပါတယ်ခင်ဗျာ
ကျမမေးချင်တာကတော့လေဒီလက်နက်ကင်ပြိပခါတွေပုံမှုပြင်းထန်လာတာနဲ့အများကျမရေးပညာရေးအဖက်ဖက်ကထိခိုက်တာတွေတက်ရောက်တာတွေရှိပါတယ်ဆိုတော့ဒီကရင်ပြည်နယ်အတွင်းမှာရောလက်ရှိဒီဟိုအခြေခံပညာရေးနဲ့ပတ်သက်လို့ပေါ့နော်ဒီတိုက်ပွဲတွေကြောင့်မလို့ရိုက်ခတ်မှုကဘလောက်ထိဆိုးတယ်လို့ပြောနိုင်မလဲရှင
်ဟုတ်ကဲ့ဥစားပေါ့နော်ကျမတို့ကဒီ2020 2021 timing တည်းကဒီဥစားလက်နက်ကဲပဲလိပခါရကအများတမ်းပဲအတွေ့ကြုံနေရတာပေါ့နော်ဒါပေမဲ့2021ရဲ့နောက်ပိုင်းမှာတော့ပူပူဆိုးလာတယ်အဟိုရင်တော့ဆိုရင်ဥစားတိုက်ပွဲတွေဖြစ်မဲ့ဆိုရင်လက်နဲ့ကြီးတို့မဟုတ်လို့ရှိဥစားတိုက်ပွဲတွေပဲဖြစ်တာပေါ့နော်အခု2021နောက်ပိုင်းမှာတော့ဒီ air strike တွေဥစားလက်နဲ့ကြီးနဲ့ထူတာလည်းပို့ပြီးတော့များလာတယ်အာပို့ပို့ပြီးတော့များလာတဲ့အတွက်ကြောင့်ဒီကျမတို့ရဲ့ဒီပညာရေးဘက်မှာကတော့ဟိုစားဘယ်လိုလဲ challenges တွေအများကြီးတွေးဆုံနေရတာပေါ့နော်ဘာဖြစ်လို့ဆိုတော့ဟိုစားကျမတို့အကြောင်းတွေလည်းဟိုစားဖြစ်စီခံရတယ်နော် air strike ကြောင့်ပျက်စီးတဲ့အကြောင်းတွေလည်းမနည်းဘူးအလုံး20ကျော်ပေါ့နော်ပြီးတော့ဟိုစားတီထောက်ကူပစ္စည်းတွေလည်းအများကြီးပဲပျက်စီးနေတယ်ပြီးတော့အကြောင်းဆရာမတွေလည်း ကျောင်းမှာစတင်မယ်ဆိုလို့ရှိရင်ဥစားမလောက်တော့ဘူးလေပေါ့နော်ဟိုစားလောက်ရမယ်အလောက်ကံရလည်းအဆင်မပြေဘူးဥမာလေလောက်ရင်းနဲ့စတင်တဲ့ဆရာဆရာမတို့လည်းလေလောက်လို့မရတော့တဲ့အတွက်ကြောင့်ဥစားထွက်သွားတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့လည်းကျောင်းဆရာတွေပြန်ဆန်နေရတဲ့ဥစားပြဿနာတွေလည်းအများကြီးရှိတော့နော
်အဲ့ဆရာဆရာမတွေမလုံလောက်တာမျိုးပေါ့နော်အခက်အခဲကြီးရှိနေတာပေါ့လေဒါပေမဲ့ဒီလိုအခက်အခဲကြီးရှားမှာပဲအခုဟိုနော်ညူတို့အနေနဲ့ကဒါအခြေခံပညာရေးကိုဆက်ပြီးတော့ဒီကရင်ဒေသအတွင်းမှာဆက်ပြီးတော့ဟိုလက်ပတ်နိုင်အောင်လို့ကြိုးပမ်းနေရဆိုတာသိရတယ်လေဆိုတော့ဒါကတာမန်မဟုတ်တဲ့အခြေအနေလို့လည်းပြောလို့ရတယ်တာမန်အခြေအနေမှာတော့မှပဲမြန်မာနိုင်ငံရဲ့ပညာရေးစနစ်ကအခက်အခဲတွေအများကြီးရှိနေတဲ့ကြားထဲမှာအခုကတိုက်ပွဲတွေဖြစ်တဲ့လူတွေကစစ်ပြေးရတယ်တော့တိမ်းရှောင်နေရတယ်ဟိုစာသင်ကျောင်းတွေမိရှုခံရတယ်စသဖြင့်ကြားထဲမှာဆိုတော့ဒီလိုတာမန်မဟုတ်တဲ့အခြေအနေအောက်မှာဒီပညာရေးစနစ်ကိုဆက်ပြီးတော့လေပတ်နိုင်ဖို့အတွက်ကြတော့ဘလူပုံစံဘလူစနစ်တွေပြင်ဆင်ထားပြီးတော့မှလေပတ်တာမျိုးရှိလဲရှင်ပြောပြပါအောင
် Estrado ဒီဟိုစားလက်နေကြီးနဲ့ထူတာတို့တက်ပွဲဖြစ်ရမယ်ဆိုလို့ရှိရင်ဟိုစားကျမတို့ဒီပညာရေးဘက်ဆိုင်ရာဘက်မှာဆိုလို့ရှိရင်ဟိုစား normally အနေနဲ့ကြီးမယ်ဆိုလို့ရှိရင်ဆက်သွားဖို့တော့အားမရှိဘူးဒါပေမဲ့ဟိုစားဒီယမီယာဖားတွေចောင်းသားမိဘတွေဆရာဆရာမတွေဟိုရစိတ်ဆရာထက်တာမှုကြပေါ့နော်ပညာရေးကအဓိကလွားတဲ့အတွက်ကြောင့်ကျမတို့ကဟိုစားထိပ်ပြီးတော့ဟိုစားအကြောင်းတွေဖွင့်တယ်ဟိုစားဟိုအထည်ခိုင်မများအောင်အပြည့်အစုံများရလေအောင်ဟိုစား procedure တွေထားထားပေးတာပေါ့နော်ဥပမာဒီအချိန်နေမကောင်းဘူးဆိုလို့ရှိရင်တိုက်ပွဲဖြစ်မယ်ဆိုလို့ရှိရင်ចောင်းတွေအတွက်ဆိုလို့ရှိရင်အဆောက်အဦးဒီအဆောက်အဦးအကြီးကြီးမှာစာမသင်ပဲနဲ့ temporary learning center တခုခုဟိုစားလုံခြုံတဲ့နေရာမှာတခုခုသွားဟိုစားကြိုပြီးတော့ဆောက်ထားတာတို့ပစ္စည်းတွေရွှေ့ထားတာတို့အဲ့ဒီလိုဟိုစားကြောင်းသားတဲ့ကြောက်ဆက်ဆရာမတို့အဲ့ဒီနေရာမှာဟိုစားသွားသင်ခရတို့အဲ့ဒီလိုမျိုးပဲအကြံပေးရတာပဲရှိတာပေါ့နော်ဒါပေမဲ့ဒီ local ရဲ့အခြေအနေကတော့သူတို့ဒီပညာရေးဘက်ဆရာမဟိုစားကြောင်းသားမိဘဖြစ်စေကျောင်းကော်မတီဖြစ်ဒီနယ်လူကအော်သော်ရတီနဲ့လက်တွဲပြီးတော့သူတို့ကအရှိရှိတိုင်ပေးပြီးတော့စီစဉ်နေတာပေါ့နော်အဲ့လိုမျို
းဆိုလိုတာကတော့ဘေးကင်းလုံခြုံမှုချီချီနဲ့စိတ်အေးလက်သာနဲ့တင်စားရတဲ့ပုံစံမျိုးမဟုတ်ဘူးပေါ့နော်တစ်ခါလေကြာရင်ရွှေ့ပြောင်းပြီးတော့လည်းတင်ရတယ်ဆိုတော့အခက်အခဲကြီးကတော့အများကြီးရှိမယ်သူထင်ပါတယ်ဒါပေမဲ့ဒီဟိုအခက်အခဲကြီးကတော့ပြောရင်လည်းကုန်မှာမဟုတ်ဘူးဒါပေမဲ့အဓိကပေါ့နော်အခက်ခဲဆုံးသူတို့အတွက်အလိုအပ်ဆုံးဒီအခြေခံပညာရေးရပ်တန့်မသွားအောင်ဆက်လုပ်ရတဲ့အခါမှာအခက်ခဲဆုံးတခုနှစ်ခုပေါ့နော်ဘလို့ထောက်ပြနိုင်မလဲရှင်အလိုအဆုံကဘာလို့ရှိမလဲ
ဟုတ်ကဲ့ဟိုစားအခက်အခဲဆုံးကတော့ကျွန်မတို့ခုနဆရာမပြောတဲ့လိုမျိုးပါအများကြီးပဲပေါ့နော်ဟိုစားဥမာကျောင်းဆရာမလိုအပ်တယ်လက်ရှိတယ်ပေါ့နော်ပြီးတော့ဟိုတိထောက်ကူပစ္စည်းပေါ့နော်ပြီးတော့ခုကအဲ့ဒီလိုမျိုးခုနကျွန်မပြောတဲ့လိုမျိုး temporary learning center မှာသွားစုမယ်ဆိုလို့ရှိရင်လည်းအစာအသောက်တွေလည်းလိုအပ်လာတာပေါ့နော်အဲ့ဒီလိုမျိုးဟာတွေပြီးတော့ဟိုစားတခါတလေက extra ဖြစ်မယ်ဆိုလို့ရှိရင်လည်းကျွန်မတို့ကဟို ready နဲ့တော့မရှိဘူးပေါ့နော်ဥမာ bunker တွေကလည်းကျွန်မတို့ကဟိုတခါဟိုနေ့ရှိညရှိဆိုတော့အဲ့ဒီလိုမျိုးလိုက်ပြီးတော့တူလို့လည်းအဆင်မပြေဘူးလေပေါ့နော်အဲ့ဒါဟိုစားသူတို့အတွက်လည်း security အခက်အခဲတွေလည်းအများကြီးရှိတယ်နော်ဒီလိုမျိုးဟိုစားအမြင်ရတဲ့ဟိုစားတနေ့ရနေ့တနေ့ရရွှေ့နေရနေ့သွားရွှေ့လာနေရတဲ့အတွက်ကြောင့်တခါလေကျောင်းသားလေးတွေငယ်တဲ့ကျောင်းသားတွေလည်းကြမှာရေးချို့ယူလာတာလည်းရှိတာပေါ့နော်အဲ့ဒါလည်းဟိုဆေးဝါးတွေလည်းကျမတို့ကဟို sport လည်းမလုပ်ပြနိုင်ဘူးပေါ့နော်ဒီသားအဲ့အခုညပဝမှုနဲ့ပဲသူတို့ကတော့သွားနေရတာပဲလေနော
်ခက်ခဲရတော့အမျိုးမျိုးပေါ့နော်ဆိုတော့ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဟိုဒီလိုအခြေအနေချမ်းမှာပဲရအောင်ရက်ဒီလက်ပတ်ကြတယ်ဒီလိုလက်ပတ်တဲ့နေရာမှာလည်းအဓိကပညာရေးပိုင်းမှာအမျိုးသမီးတွေအများကြီးလည်းပါဝင်နေတာကိုတွေ့ရတယ်လေဆိုတော့ဒီအခြေခံပညာရေးရက်တက်မသွားအောင်အထူးသဖြင့်ဒီ pre-bakha data တွေမှာခက်ခက်ခဲခဲသင်ကြားနေရတဲ့နေရာတွေမှာအမျိုးသမီးတွေရအောင်ဘလို့ပုံစံနဲ့ပါဝင်နေတယ်လဲရှင်
ဟုတ်ကဲ့ဟိုစားကျမတို့ကများသောအဖြစ်ပေါ့နော်ဒီကျောက်ဆက်ဆရာမတွေမှာဆိုလို့ရှိရင်ဟိုဆရာမတွေပုံများတာပေါ့နော်ဟိုစားအရာကိန်းတော့ပုံများတယ်ဟိုအရင်ကတည်းကပဲဒီကျမတို့ဒီအမျိုးသမီးတွေကတော့များသောအဖြစ်အိမ်မှာနေပြီးတော့ဟိုစားကလေးတွေကိုကျေးဇူးဆောက်ရှောက်တယ်တလက်စားတဲ့နဲ့ဒီပညာရေးဘက်ဆိုင်ရာမှာသူတို့ကပါဝင်ပူညီတာပေါ့နော်ဒီရရွာအတွက်အကျိုးပြုစေနိုင်မဲ့ဒီလိုမျိုးပညာရေးမှာတဲ့ညီလေးညီတဲ့ပံပိုးတော့ပေါ့နော်ဥမာဆရာမလုံလောက်ဘူးဆိုလို့ရှိရင်ဘသူတွေကကူညီနိုင်မယ်ဆိုတာသူများရှာလို့ရှိရင်အများသောအဖြစ်အမျိုးသမီးတွေ ပြမတွေကိုကျမတို့ကသူတို့ကိုပဲအကူအညီတောင်းနေရတာပေါ့နော်အဲဒါကြောင့်သူတို့လည်းစာတစ်ခုပဲတည်တာမဟုတ်ဘူးဒီကျောင်းရဲ့ဟိုစာလက်ပတ်နိုင်ဖို့အတွက်ပေါ့နော် school activity ဖြစ်စေ manage ဘိုင်းဆရာမှာဖြစ်စေ inter အတိုင်းနဲ့ဟိုစာပေါ့ဝင်ပူပေါင်းတာတော့ကျွန်တော်တို့လည်းတွေ့မိရပါတယ်เนาะဒါဆိုဥပမာပေါ့เนาะအိမ်မှာလဲသူတို့ကဟိုမိသားစုအတွက်ဂီယိုဆိုင်ရမယ်တောက်ကိုလဲဒီပိုင်းအကြောင်းမှာလဲအကြောင်းသားတွေရဲ့ကျကျမမနဲ့အကြောင်းရဲ့အချို့ချီပိုင်ဝင်တဲ့ဘုတ်အတွက်လဲသူတို့ကဟိုစားအများကြီးဟိုစားပြီးဆတော့ပေါ့เนาะကျွန်တော်တို့ကအဲ့ဒီလိုမျိုးအမြင်ရှိတယ
်ဒီလိုမျိုးပေါ့เนาะအမျိုးသမီးတွေလဲခက်ခဲကြီးခြားရဲမှာပဲထိရောက်တဲ့တော့တင်ကြားမှုတွေပေးနိုင်ဖို့အတွက်ဆောင်ရွက်တဲ့နေရာမှာရောဟိုဘလို့အခြေအနေကောင်းနေရှိဖို့လိုအပ်မယ်လို့ထင်လဲရှင
်ဟုတ်ကဲ့ကိုဟိုအစကတည်းကကျွန်မမေရှင်းထားတဲ့လူမျိုးပေါ့နော်ဒီကျန်ဆရာမတွေပေါ့နော်သူတို့ရဲ့လိုအပ်တဲ့ basic လိုအပ်တဲ့ဟာတွေကိုကျွန်မတို့ကပံ့ပိုးနိုင်မယ်ဆိုလို့ရှိရင်ပညာတည်ကြားတဲ့နေရာမှာအများကြီးအထောက်အကူပေးနိုင်မယ်ဥပမာဟိုစာပထမဦးဆုံးကတော့ဒီရရအေးစားတာရမယ်ဆိုလို့ရှိရင်ပေါ့နော်ဒီပညာရေးကိုဟိုကောင်းကောင်းမွန်မွန်နဲ့အကောင်ဆုံးဖြစ်အောင်ကျမတို့ကပို့ချနိုင်အောင်ပေါ့နော်ကျမတို့ကဟိုစားဒီအခုတော်လန်နေတာစီတိုက်ရှင်လို့တိုက်တာမဟုတ်ဘူးပေါ့နော်စနစ်ကိုမကြိုက်တဲ့အတွက်ကြောင့်ဟိုစားတော်လန်နေရတဲ့အကြောင်းဆရာမတွေကလည်းဟိုစားသူတို့ကတော့ဘလို့တတိယရရှိရလို့ကျမတို့ပြောမှာပေါ့နော်ဟိုမှာဒီတချို့နေရာမှာဆိုလို့ရှိရင်စာတင်ရင်းနဲ့ဟိုတိုက်ပွဲဖြစ်တယ်အနီးနားပဲပေါ့နော်ဒီဟိုသိမဝေးတဲ့နေရာမှာတက်ွယ်ဖြစ်နေတာတောင်မှသူတို့ကဟိုစားသတိရှိရှိနဲ့ចောင်းသားတွေမကြောက်မရွအောင်သူတို့ကဆက်လက်ထိသိမ့်နေရဲဆိုတာသူတို့ကအရန်ကိုသတိရှိတာပေါ့နော
်ဟုတ်ကဲ့ပါအခုလိုအမျိုးသမီးကဏ္ဍမှာပါဝင်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပြီးတော့လည်းကျွန်တော်တို့အတွက်ပေါ့နော်ဒီဟိုဒေတာဌာနမှာပဲဖြစ်ပါစေပဲဌာနမှာပဲဖြစ်ပါစေဒီအမျိုးသမီးပေါ့နော်ဒီဦးဆောင်ပိုင်းဥဆောင်တဲ့နေရာမှာပုံပြီးတော့များပြလာနိုင်ဖို့အတွက်ဟိုစား advocate ပုံပြီးတော့လှုပ်ဆဲချင်တာပေါ့နော်အမျိုးသမီးတွေဟိုစားစိတ်ဓာတ်မချနဲ့ကိုစွမ်းစားရှိသလောက်ပေါ့နော်ဟိုစားတာဟုကြည်သည်ဖြစ်စေငယ်သည်ဖြစ်စေပေါ့နော်ယာတူကြည်သည်မဆိုငယ်သည်မဆိုကိုအဖေဖေမှာဟိုစားကိုကူညီနိုင်သလောက်ကူညီဟိုကိုညတာတလာပါတော့အကောင်ဆုံးလှုပ်ဆောင်ပါဟိုစားသူများပေါ်မှာပဲဟိုမီခိုစိတ်တစ်ခုနဲ့ဟိုစားအမရှိနဲ့ပေါ့နော်ကိုအတနိုင်ဆုံးကိုစတင်လို့တက်လို့ရှိရစတင်ပြီးမယ်ပညာရေးပဲဆိုင်ရမှာရောဟိုစားကျမရေးဆိုင်ရမှာရောနော်လူမှုရေးဆိုင်ရမှာရောကိုတန်နိုင်သမျှပေါ့နော်ကိုဟိုစားအားကိုပါကိုအားပေးပါကိုအတနိုင်ဆုံးစူးစမ်းပြီးတော့ဟိုစားgo you ba ba no ko sa sai ta ma cha ne ba no jema ga ra a di lo myo ba a myo ti mi dai ko a pe de ha
okay ba jesus nyai jema ye che
VOA American tan ye thadin man thadin myan le ko telegram lu mu kun ya sa myan na ma le shu sa nai ma le VOA telegram sa myan na leisa t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအင်္ဂါဂျိုဘုံမှာရေရှိနိုင်တဲ့အထောက်အထားတွေကြောင်းမတင်ဆက်ခင်မှာသုတဆုံးတဲ့ American တခွင်အစီအစဉ်ဘက်လှည့်ပေးကြပါတယ်ဒီတစ်ပတ်မှာလမ်ဘေးဆောက်ဆင် American နည်းပညာရှင်အမြဲတမ်းသင်းဝင်ဖြစ်လာတဲ့ Cambodia ဂီတပညာရှင်နောက်လူခုနှစ်ယောက်တာနေထိုင်တဲ့ Keith မြို့ဒီလိုအကြောင်းအရာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
တဲ့ငါးနှစ်အရွယ်အေရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တွေကိုရှာဖွေပါရတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်သားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
။ They help you learn
စာပတ်တော့ဘူးသူဒရရလေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အမည်ရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထည့်နိုင်ပါတယ်။
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနင်္ဂနွေပိုင်းစောက်လို့လူတန်းလာကြပါတယ်။
I had seen little free libraries.
Little free libraries sao sin ni go di ni ya tawai ma twi ni ya ra cha ba bi. Ko yin won chin ma sao twi nga ya ra myo go a yan chai ba de. Sa chi tai twi shi be me ain na ma lan shao yong le ne ko pha chin ne sao pha ya ra. A pyan lan nga pha ya ra a yan go pyo sia kaung ma de.
Di sao sin go lun ga de 9 nin law ga de ga tu sao lo khe da wa. Sao a lwe de gu nga yan pha shu lo ya ra chaung le. Lu ran lu ri po wa de.စောက်စင်မှာဆိုရင်စောက်တွေအမြဲပြင်းနေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စောက်တွေလှူကြပါတယ
်။ A neighbor from a couple of
လမ်းနလန်ချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးတဲ့ပါတီအတွက်တခြားကလေးတွေနဲ့အတူစောက်လာလူချင်ပါတယ်လို့ပြောပါတယ်။သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစောက်စင်လေးမှာစောက်တွေလာလူကြတာပျော်စရာကောင်းပါတယ်
။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစောက်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ကျောင်းတစ်ကျောင်းမှာဆိုရင် main clinic တော့အတင်းကလည်းစာအုပ်စင်တခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main clinic တော့အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American guitar sazo Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသက်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ guitar ဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအသိမှတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It's the Khmer culture.
ခမာယဉ်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေ့လာခဲ့တာတွေကိုနှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။ကမ္ဘောဒီးယားတယောက်ပါလို့ပြောတာသိကုန်ယူပါတယ်
။1964ခုနှစ်ကအမေရိကမှာကလရီနက်လေမောကရီယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
း Minute 20ကြာ Inner Voices ဆိုတဲ့တန်းစုံ DIY နဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုပါတယ်
In the dream I thought I had
ဒီတော့မဟုတ်ခုကိုတက်ဖို့ဖိတ်ကြားခါရဲဆိုတော့အိမ်မက်မက်ပါတယ်ကမ္ဘောဒီးယားမျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကတူဆန်ဒီယေဂိုမှာဂီတပါမောက္ခတူအဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာ
ကျွန်မကလေးဟာလွင်မြင်ကျင်းတဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့နှစ်90တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
ဒီမနေ့ကျတဲ့လူငယ်ငယ်လေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတာကိုနားလည်အောင်လည်းကြိုးစားပါတယ်
။ Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတစ်လျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူ
း My mom is a Russian I mean a German and my dad's a Russian
and အမေကဂျာမန်မှာအဖေက Russia လား Ukraine လားတခုခုဖြစ်ပါလိမ့်မယ်
လွန်ခဲ့တဲ့နှစ်90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာ မိနေရာတချို့သူရခဲ့ပါတယ
်ကီယက်မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖျားအကြောင်း church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာကီယက်မှာရေဖြည့်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေဖြည့်တဲ့မြို့ကလေး tank down လို့လည်းခေါ်ကြပါတယ်အခုအခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာကီယက်မှာရပ်ဖို့မလိုတော့တယ်လို့ကလေးရီရုရှားဂျာမန်စာတင်တဲ့ကြောင်းလေးပြေးလိုက်ပြီးတဲ့နောက်ဒီမြို့မှနေထိုင်တဲ့လူကြီးနှုံလေးတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖရာကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍလှည့်ကြပါပြီဗျာ။ California တက္ကသိုလ်ကသုတေသနပညာရှင်တွေဟာအင်္ဂါဂျိုရဲ့အပေါ်ယံမျက်နှာပြင်အောက်မှာသမုဒ္ဒရာရေပင်လောက်များပြားတဲ့ရေတွေပုန်းခိုနေနိုင်တဲ့အထောက်အထားတွေတွေ့တယ်လို့ပြောပါတယ်။NASA ကလွှတ်တင်ထားတဲ့ Mars Insight အကသယင်စီကရတဲ့အချက်လက်တွေပေါ်အခြေခံပြီးသိပ္ပံပညာရှင်တွေကအတည်ပြုတာပါ AP သတင်းကိုအခြေခံပြီးဒေါခင်မျိုးသက်ကဒီတစ်ပတ်တင်ဆက်ထားပါရမညာ
အပင်တွေတော်ဝါတွေရှင်သန်ရက်တည်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ရေအင်္ဂါဂျိုမှာရှိမရှိစုံစမ်းနေတဲ့သိပ္ပံပညာရှင်တွေဟာအင်္ဂါဂျိုရဲ့ဝင်ရိုးစွန်းဒေတာတွေမှာရေခဲတွေရှိတာကိုအထောက်အထားပြနိုင်ခဲ့ကြတယ်လို့အခုတော့အင်္ဂါဂျိုမှာအရေးအဖြစ်ရှိနေတဲ့ရေပါရှိနေတာတွေ့ရတယ်လို့ပထမဆုံးအကြိမ်ဖြစ်နေပြောကြလိုက်တာဖြစ်ပါတယ် Liquid water in the Martian mid crust အင်္ဂါဂျိုရဲ့အလယ်ပိုင်းအလွှာကအရေးအဖြစ်ရှိနေတဲ့ရေဆိုတဲ့ခေါင်းစဉ်နဲ့ California တက္ကသိုလ် San Diego ကသုတေသနအဖွဲ့က August လထုတ်သိပ္ပံ Academy ဂျာနယ်မှာဖော်ပြလိုက်တာဖြစ်ပါတယ်အင်္ဂါဂျိုရဲ့အပေါ်ယံမျက်နှာပြင်အောက်6မိုင်ကနေ12မိုင်လောက်အနက်မှာဒုရယ်ကြီးမားတဲ့ရေဓုရှိနိုင်တယ်လို့အစိုးရကစားမှဖော်ပြထားပါတယ်။ဒီရေဓုဟာအင်္ဂါဂျိုအတွက်သမုဒ္ဒရာလောက်ကြီးမားတဲ့ရေပမာဏလည်းဖြစ်တယ်လို့ပြောပါတယ်။ဒါဟာအင်္ဂါဂျိုပေါ်လွှတ်တင်ခဲ့တဲ့ NASA ရဲ့ Mars Insight အာကာသစူးစမ်းလေ့လာတဲ့ယင်ကလေး၄နှစ်တာကာလအတွင်းကောက်ယူခဲ့တဲ့အချက်လက်တွေဆန်းစစ်မှုကနေတွေ့ရှိခဲ့တာဖြစ်ပါတယ်။Mars Insight Lander အာဂါသယင်ကလေးဟာ2018 November 26ရက်နေ့မှာအင်္ဂါဂျိုပေါ်ကိုအောင်အောင်မြင်မြင်နဲ့ဆင်းသက်နိုင်ခဲ့ပြီးစူးစမ်းမှုမျိုးစုံလုပ်ဆောင်ပေးခဲ့တယ်လို့သုတေသနအဖွဲ့ဝင်တဦးဖြစ်တဲ့ California တက္ကသိုလ်ရဲ့ San Diego က Scripps Institute of Oceanography အနှောင်းအသိပ္ပံဌာနပါမောက်ခ Vashan Wright ကပြောပါတယ
်။ So the purpose of the Insight mission was to learn about the evolution of Mars.
NASA ရဲ့ Insight အကသယင်လွှတ်တင်ရတဲ့ရွေးချက်ကဂျိုတစ်ခုဖြစ်တဲ့အင်္ဂါဂျိုရဲ့ဖြစ်တည်ပြောင်းလဲမှုကိုလေ့လာဖို့ဖြစ်ပါတယ်။ဒီဂျိုရဲ့အပေါ်ယံမျက်နှာပြင်အဘယ်အချိန်ကစပြီးတော့ဖြစ်တည်တယ်၊ဘလောက်ထူတယ်၊သူ့ထူးခြားမှုကဘာလဲစတာတွေလေ့လာဖို့ပါ
။သူ့ရေသနအဖွဲ့ရဲ့လေ့လာမှုအရအင်္ဂါဂျိုရဲ့အပေါ်ယံမျက်နှာပြင်အောက်မှာရှိတဲ့မြေအောက်ကြောက်လွှာတွေရဲ့အက်ကွဲကြောင်းတွေကြားမှာသမုဒ္ဒရာဖြစ်လာလောက်အောင်များပြားကြီးမားတဲ့ရေအတော်များများပုန်းခိုနေတာကိုအတည်ပြုနိုင်ခဲ့တာပ
ါ For work that I've been a part of the most interesting finding
ဒီသူတွေကမှကျွန်တော်လောက်ရတဲ့အပိုင်းကနေကြည့်ရင်စိတ်ဝင်စားစရာအကောင်းဆုံးကဒီဂျိုရဲ့အပေါ်ရင်အလွှာအောက်မှာခဲမနေတဲ့ရေပြင်ကြီးရှိနေတယ်ဆိုတဲ့တွေ့ရှိချက်ပ
ါရေဟာအင်္ဂါဂျိုရဲ့မျက်နှာပြင်အောက်9မိုင်ကနေ12မိုင်လောက်ကွာတွင်းမှာရှိနိုင်တယ်လို့ယုံကြည်ရပြီးဒီရေတွေဟာလွန်ခဲ့တဲ့နှစ်တန်းထောင်ပေါင်းများစွာကအင်္ဂါဂျိုပေါ်မှာရှိနေတဲ့မြေချောင်းအင်းအိမ်တွေစီကရတဲ့ရေဖြစ်ဖို့များတယ်လို့လည်းတွေ့ပါတယ်။အခုလိုခဲမနေတဲ့ရေဟာ9မိုင်လောက်အနက်မှာရှိနေတာဖြစ်ပေမဲ့သူ့ကိုထုတ်ယူဖို့ကိစ္စကတော့စိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့လည်းပြောပါတယ
်။ So the liquid water is roughly 11
ဒီနေထားနေရှိနေတဲ့ရေပြင်ဟာအင်္ဂါဂျိုရဲ့အပေါ်ယံလွှာအောက်9မိုင်လောက်ကနေ12မိုင်ခွဲလောက်အနက်မှာရှိနေတာပါအဲ့လိုအရေးအဖြစ်ရှိနေတဲ့ရေကိုထုတ်ယူဖို့ကတော့စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ကမ္ဘာမြေပြင်ပေါ်မှာဆိုရင်တော့အရေးအဖြစ်ရှိနေတဲ့ရေဖြစ်စေရှုံဖြစ်စေလွန်နဲ့တူပြီးထုတ်ယူဖို့ကနည်းနည်းပူလွယ်တဲ့သဘောပါဒါကိုထုတ်ယူမယ်ဆိုရင်စွမ်းအင်3နိုင်စွမ်းရှိဖို့လိုတယ်လို့အင်္ဂါဂျူမှာသုံးဖို့ဒီလိုစွမ်းအင်3နိုင်တဲ့ပစ္စည်းမျိုးယူသွားတာဒါမှမဟုတ်အဲ့ဒီဂျူပေါ်မှာဖန်တီးနိုင်ဖို့လိုပါတယ
်အခုတွေ့ရှိချက်ဟာ င်္ဂါကျွေးရေးတန်းစရာလေးပုံကိုနားလည်လာစေမဲ့အရေးပါတဲ့တွေ့ရှိချက်တစ်ခုဖြစ်ပါတယ်။အခုရတဲ့အချက်လက်တွေထဲမှာအရေးအကြီးဆုံးဖြစ်တဲ့အင်္ဂါကျွေးမှာသက်ရှိတွေနေထိုင်တဲ့အထောက်ထားရှာဖွေဖို့အတွက်ပိုးပြီးအားတက်လာကြတာလည်းဖြစ်ပါတယ်။
Finding water in a liquid form and
တကယ်တော့ရေကိုအရေးအဖြစ်နဲ့အင်္ဂါဂျိုမှာတွေ့ဖို့ကအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့ဂျိုတွေဖြစ်တည်ပြောင်းလဲမှုကိုကြည့်ရင်အရာအားလုံးလိုလိုဟာရေတွေ့ရှိမှုပေါ်မှာအများကြီးမူတည်နေတာကြောင့်ပါလူသားတွေမရှိတဲ့အင်္ဂါဂျိုမှာရေတန်တရားလေပုံကိုသိရဖို့လိုပါတယ်။သက်ရှိတွေရှင်သန်ရည်တည်မှုအတွက်မရှိမဖြစ်လိုအပ်တဲ့အဓိကအရာဟာရေဆိုတာကိုကျွန်တော်တို့သိထားပါတယ်။ဒါကြောင့်ရေပေါ်မှာရှိတယ်ဆိုတာကိုသိရင်လေ့လာရမှာတွေကအများကြီးဖြစ်လာတာပါ။အင်္ဂါဂျိုဟာလွန်ခဲ့တဲ့နှစ်တန်ပေါင်း 3,000 လောက်ကကမ္ဘာနဲ့တူပေမဲ့အခုတော့မတူတော့ပါဘူး။သူကချောက်သွေ့ပြီးတော့တက်ရှိတွေမရှိတော့တဲ့အတွက်သူ့မှာရေရှိသလားရှိတဲ့ဆိုသူ့စီကရေတွေဘယ်ရောက်ကုန်တယ်လဲဆိုတာကမေးရမယ့်ကိစ္စကြီးဖြစ်လာပါတယ်။ဒါကြောင့်လဲအခုသူ့စီမှာရေပမာဏအများကြီးရှိတယ်ဆိုတဲ့တွေ့ရှိချက်ကတကယ်ကိုအရေးကြီးတယ်လို့စိတ်လုံရှားစရာလဲကောင်းပါတယ
်။ဒီသူရေဒနာကို2018ခရီးကလွှတ်တင်ခဲ့တဲ့ NASA ရဲ့ Insight အာကာသစူးစမ်းရင်ကတိုင်းတာရရှိခဲ့တဲ့မြေအောင်လှုပ်ရှားမှုတိုင်တန်မှုတွေနဲ့ကွန်ပျူတာပုံစံထုတ်ထားတဲ့အချက်လက်တွေပေါ်မူတည်ပြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီ Mars Insight အာကာသယာဉ်မှာငရင်တိုင်းနဲ့ဆက်လဲပါတဲ့အတွက်သူကအင်္ဂါကျွေးရဲ့လှုပ်ခတ်တုန်ခါမှုတွေကိုမှတ်တမ်းတင်ပါတယ်။ဒီအာကာသယာဉ်လုပ်ငန်းတွေကိုရပ်ပစ်လိုက်တဲ့2022မတိုင်ခင်အချိန်ထိ၄နှစ်တာကာလအတွင်းအင်္ဂါကျွေးရဲ့ငရင်တွေနဲ့ဥက္ကာပြန်တွေရဲ့ရိုက်ခတ်မှုကြောင့်တုံခါရိုက်ခတ်မှုတွေကိုသူကတိုင်တာပေးပါတယ်။သူ့ရဲ့တိုင်တာချက်အရအင်္ဂါဂျိုမှာငလျင်လှုပ်ထွက်ခဲ့တဲ့အချိန်ပေါင်းက1300ကျော်ရှိပြီးဒါကနေတဆင့်အင်္ဂါဂျိုအတွင်ပိုင်းနက်ရှိုင်းရဲ့နေရာအထိကိုပါသိပ္ပံပညာရှင်တွေစူးစမ်းနိုင်ခဲ့တာဖြစ်ပါတယ်။ငလျင်လှိုင်းတွေရဲ့အချိန်နဲ့လှုပ်ခတ်တဲ့အနေအထားတွေကိုဆန်းစစ်မှုကနေဒီငလျင်ဖြတ်တဲ့လမ်းကြောင်းပေါ်ကမြေအနေအထားကြောက်တာဒါတွေကိုတက်ဆနိုင်တာပါ။မြေကမ္ဘာပေါ်မှာဘူမိယူပမော်ဒယ်တွေကိုသုံးပြီးမြေအောက်ကရေအောင်ကြောက်လွှားတွေရေနံတိုက်တွေကိုရှာဖွေတယ်လို့ရှာဖွေဆန်းစစ်တာဖြစ်ပါတယ်။ဒီမော်ဒယ်အရအင်္ဂါကျုပ်မျက်နှာပြင်အောက်အနက်9မိုင်ကနေ12မိုင်လောက်အတွင်းကျင်းမွကျိုးပယ်နေတဲ့ဂရနိုက်လိုမီးသန့်ကြောင်မျိုးအလွှားလိုက်ရှိနေပြီးအဲ့ဒီအလွှားရဲ့အက်ကွဲချောင်းတွေထဲမှာအရေးပုံစံနဲ့ရေတွေပြစ်နေမယ်လို့တွက်ဆခဲ့ကြတာဖြစ်ပါတယ်။အခုတွေ့ရှိချက်ကနေဒီရေတွေဟာအင်္ဂါကျွေးရဲ့မျက်နှာပြင်ပေါ်မှာလွန်ခဲ့တဲ့နှစ်သန်းထောင်ပေါင်းများစွာကမြေချောင်းအင်းအိမ်တွေအပြင်သမုဒ္ဒရာပါရှိနေလောက်များပြတဲ့ကြီးမားတဲ့ရေတွေရှိခဲ့တယ်ဆိုတာပြနေတယ်လို့လည်းပြောပါတယ်။ကမ္ဘာမြေပေါ်မှာဆိုမြေအောက်ရေကိုမြေပေါ်ကရေစိတ်ဝင်လာရကနေရတယ်လို့အင်္ဂါကျွေးမှာလည်းခုလိုဖြစ်စဉ်မျိုးရှိမယ်လို့တက်ပါတယ်။ဒီ Insight Lander ကရတဲ့အချက်လက်တွေအရဒီကြောက်တွေချာမှာပိတ်မိနေတဲ့ရေပမာဏဟာပြည်3000ကျော်ကနေ6000ကျော်နဲ့တဲ့သမုဒ္ဒရာကိုဖြည့်နိုင်လောက်တဲ့ပမာဏဖြစ်တဲ့အတွက်တကယ်စိတ်လှုပ်ရှားစရာလို့လည်းပြောပါတယ်။အခုလေးလာတွေ့ရှိချက်တွေကနေအင်္ဂါဂျိုမှာသက်ရှိတွေနေထိုင်ကြောင်းနိုင်ရိုက်မပြနိုင်သေးပေမဲ့အင်္ဂါဂျိုဟာသက်ရှိတွေရှင်သန်နေထိုင်နေတဲ့ဝင်းကျင်တစ်ခုဖြစ်နိုင်တာကိုပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြန်ဆောင်ရအောင်။
တော်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုတော့ကျွန်တော်တို့ရဲ့စနေမနေ့အစီအစဉ်တွေလည်းပြီးဆုံးကြနေပြီဖြစ်ပြီးလို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်ဆွစီအချင်းချင်းတင်ပြပါမယ်ခင်ဗျာရခိုင်မှာ2019ကရင်းကြရေးပေါ်ရက်ဆက်မှုတွေကျွလွန်ခဲ့တဲ့ဖြစ်စဉ်မျိုးတကြောပြန်ဖြစ်မှာကိုစိုးရင်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘော်ကာထက်ကတောက်ချနေမှာပြောပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အခြေအနေတွေတိတ်ကိုဆိုးဝါးနေပြီးအထူးသဖြင့်ရခိုင်ပြည်နယ်မှာတော့စစ်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးရတဲ့ဒေသခံရာပေါင်းများစွာအသက်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေပေါ်စိုးရင်ရာကြောင်းပြောတာပါနိုင်ငံတကာသတင်းတွေဘက်မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဖို့တောက်ချာနေမှာခီးဖ်မြို့တော်ကိုရောက်လာပါတယ်မိုဒီကသူ့ရဲ့ခီးစဉ်ဟာငြိမ်းချမ်းရေးအတွက်ဖြစ်ကြောင်းပြောပြီးရုရှားနဲ့ယူကရိန်းနှစ်ဖက်ညှိနှိုင်းဆွေးနွေးကြဖို့တောင်းဆိုထားပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မြို့သားလုံခြုံရေးအကြံပေး Jake Sullivan ကတော့တရုတ်နိုင်ငံကြားရေးဝန်ကြီးဝိုင်ရင်နဲ့ဆွေးနွေးဖို့လာမယ့်သတင်းပတ်ထဲမှာတရုတ်နိုင်ငံကိုသွားဖို့ရှိနေပါတယ်။အဲဒီမှာသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ဒီနေ့နှောင်းပိုင်းတွေ့ဆုံနိုင်ဖို့ကိစ္စကိုထည့်သွင်းဆွေးနွေးဖို့မျှော်လင့်ရပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။အခုမနေ့ခင်အစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျ။ ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့စီစဉ်မှုဖြစ်ဆောက်ရခဲ့တဲ့ညီငယ်ဖြစ်ပါတယ်ဗျာတော်တော်ရှိတဲ့အားလုံးဘေးရန်နဲ့ကြပါစေ